အီရန်ရဲ့စီးပွားရေးဆက်လုပ်နေမယ်ဆိုရင်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေအနေနဲ့အမေရိကန်အစိုးရရဲ့တန်ခတ်အရေးယူမှုအထိခံရနိုင်တယ်လို့သတိပေးလိုက်ပါရယ်။အီရန်နိုင်ငံဟာနျူကလ িয়ার ဆိုင်ရာသဘောတူစာချုပ်မှာ2015ခုနှစ်ကလက်ပတ်ထိုးခဲ့ပြီးတဲ့နောက်မှာတော့ဟန်ပြကုမ္ပဏီတွေကိုတုံးတရားမဝင်ငွေကြေးထောက်ပံ့မှုတွေလုပ်ပြီးတော့မကောင်းတဲ့လုပ်ရက်တွေဆက်လုပ်နေတယ်လို့အမေရိကန်ဗန်နာရေးဌာနကအင်္ဂါနေ့ကပြောကြားလိုက်ပါရယ်။အဲ့ဒီလှုပ်ဆောင်မှုတွေပိုတိုးလာမယ်လို့ခန့်မှန်းတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကဆိုပါရယ်။မဟာမိတ်နိုင်ငံတွေရဲ့ကုမ္ပဏီတွေကိုအတုံးချတမတမတ်ကြတဲ့ဘန်ဒါစနစ်တွေကိုအီရန်အစိုးရကအတုံးချပြီးတော့အကြမ်းဖက်အဖွဲ့တွေဖြစ်တဲ့ Hezbollah, Hamas နဲ့ Houthi သဘုံတွေကိုငွေကြေးထောက်ပံ့နေတယ်လို့အကြမ်းဖက်ဝါဒနဲ့ဘန်ဒါရေးထောက်လှမ်းမှုအဖွဲ့ရဲ့လက်ထောက်ဘန်ဒါရေးဝန်ကြီး Siegel Mandelka ကပြောကြားခဲ့ပါတယ်။အခုလိုအီရန်ရဲ့အတုံးချမှုကြောင့်မဟာမိတ်နိုင်ငံတွေကအဖွဲ့အစည်းတွေအနေနဲ့အမေရိကန်ရဲ့အင်အားပြင်းတဲ့အရေးယူတန်ခတ်မှုကိုခံရနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းသူကပြောကြားခဲ့တာပါ။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လမှနှုတ်ထွက်ကြောင်းကြေညာခဲ့ပေမဲ့ EU ဥရောပသမ္မတကတော့ဒီစာချုပ်ကိုပြစ်ပယ်ဖို့မလိုလားပါဘူး။ဒါပေမဲ့ EU အဖွဲ့ဝင်နိုင်ငံတွေကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအီရန်နဲ့စီးပွားရေးမလုပ်အောင်ကာကွယ်တဲ့ဆောင်ရွက်မှုတွေကို EU တာဝန်ရှိသူတွေဆောင်ရွက်နေကြပါဗျ။